မြန်မာပြည်တွင်ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုအိန္ဒိယဆိုရကအပြည့်အဝဖို့လိုလားနေသလိုကိုဗစ်ကရောဂါအလွန်မှလည်းမြန်မာနဲ့စီးပွားရေးအတူချဲ့ထွင်နိုင်ဖို့အိန္ဒိယဆိုရကဆန္ဒရှိနေပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာအိန္ဒိယဘက်ကလိုလားချက်နဲ့စိုးရိမ်ချက်တွေဘာတွေရှိနေပါလဲ။သုံးသပ်ထားတာတွေကိုကျွန်တော်ဇောထက်ကပြောပြပေးမှာပါ။မြန်မာအိန္ဒိယနှစ်နိုင်ငံလုံးကကိုဗစ်ကရောဂါအလွန်မှကုန်သွယ်ရေးပူးပေါင်းချဲ့ထွင်နိုင်ဖို့ရည်ရွယ်ရာမှာဒေါ်လာတန်200ကျော်ရင်းနှီးမဲ့မြန်မာပြည်တွင်းကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုလည်းအိန္ဒိယဆိုရကအပြည့်အဝဖို့ဆန္ဒရှိနေပါတယ်။မြန်မာကအိန္ဒိယရဲ့အဓိကကုန်သွယ်ဖက်နိုင်ငံမဟုတ်ခဲ့ပေမဲ့သူ့ရဲ့အရှေ့ပိုင်းကကုန်သွင်းပိတ်ပြည်နယ်တွေဖွံ့ဖြိုးဖို့အတွက်မြန်မာကအဓိကကြားနေသလိုတရုတ်ရဲ့ပထဝီနိုင်ငံရေးပေါ်မှာလည်းစိုးရိမ်မှုရှိလာတာလည်းအချက်တစ်ခုဖြစ်တယ်လို့လေ့လာသူတွေကပြောကြပါတယ်။အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံပြီးတော့ကုန်သွယ်ရေးမှာလည်းကာလရှည်လက်တွဲခဲ့တဲ့နိုင်ငံဖြစ်လို့မြန်မာနိုင်ငံအနေနဲ့အိန္ဒိယနဲ့ဆက်ဆံရေးဒီထက်ပိုကောင်းဖို့လိုကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကပြောပါတယ်
။သူတို့ရဲ့ကုန်သွယ်မှုကတော့ကျွန်တော်ဒီကပိုပြီးနော်သူတို့အများဆုံးဝယ်တာဒီလေယာဉ်ထွက်ကုန်ဖြစ်ရှိဝယ်တာသူတို့ပေးတော့နောက်သူတို့ရှိရထွက်တဲ့ဒီနိုင်ငံနဲ့ဒီစမှုထွန်းလာတဲ့အချိန်ရှိတော့ဒါသူတို့ရှိရထွက်ကုန်နေရတယ်ကိုယ့်အတွက်ဟိုအရေးပါတယ်ထွက်ကုန်နေဖြစ်လာတယ်အဲ့တော့ဒီတပီးတပီးပေါ့ဒီရွေးချယ်မှုအများရှိဖို့တူရဲတော့တရုတ်ကိုဒီဘက်ကလည်းပတ်သက်နေသလိုအိန္ဒိယနဲ့ပတ်သက်နေအာဖရိကနဲ့ပတ်သက်နေနောက်နိုင်ငံနဲ့ပတ်သက်နေဆိုတော့ခုနမျိုးမျိုးနဲ့ပတ်သက်နေမှာပေါ့ဒါစီးပွားရေးအခြေခံပဲ
မြန်မာအိန္ဒိယနှစ်နိုင်ငံကကိုဗစ်ကရောဂါအလွန်မှာကုန်သွယ်ရေးအရှိန်မြင့်ဖို့ရည်ရွယ်ချက်တွေရှိနေရဆိုပြီးတောင်အာရှသတင်းဌာန ANI ကအခုဇွန်လ15ရက်မှာရေးသားခဲ့တာပါစစ်တွေစကန်ထုတ်ချက်ဖို့ကလတန်မြစ်ကနေချင်းပြည်နယ်ပလောက်ဝါကိုဖြတ်ပြီးအိန္ဒိယကုန်သွယ်ပိတ်မီဇိုရန်ပြည်နယ်နဲ့အပြန်အလှန်ကုန်သွယ်နိုင်မဲ့ကလတန်စီမံကိန်းကိုအပြည့်အဝဖို့အိန္ဒိယဆိုရကဆန္ဒရှိနေရပါနှစ်နိုင်ငံတိုးမြင့်လာရဲ့ဆက်ဆံမှုကစီးပွားရေးနိုင်ငံရေးနှစ်ခုလုံးမှာရေးပါနေရလို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့နိုင်ငံအပေါ်ပဲအရှေ့တောင်အခြားနိုင်ငံတွေနဲ့ကုလူဆက်ဆံလို့သူပို့ပြီးတော့အားတိုက်လာတယ်အရင်တော့သူရဲ့အရှိန်ရောက်ဒေတာဆိုတာနည်းနည်းလေးသူတို့အိန္ဒိယဆိုရဲ့ British ဆက်တဲ့ပုံအမေထားကြီးတွေ့ကြရပါတော့။ဥပမာမနီပူကအာတန်ပေါ့နော်။ဒါတရှင်။ဒါပေမဲ့အဲ့ဒီဒေတာတွေကိုခုပို့ပြီးတော့ငင်းကြမ်းရအောင်ဆိုပြီးတော့မြန်မာနိုင်ငံနဲ့လည်းဒါနိုင်ငံရေးရောပြည်ရေးရောကုလသက်သာမှုတွေပို့ပြီးတော့သုံးပြလာတာတွေ့ရတယ်နော်။ဒီလိုနဲ့ဖြစ်သက်တယ်ဆိုတော့ပုံပိုင်းနဲ့ကျွန်တော်အဲ့နဲ့မရှိသက်တာပေါ့နော်။အိန္ဒိယကျတော့ပုံပိုင်းရောရေပိုင်းရောကျွန်တော်အဲ့မရှိသက်တယ်နော်။ဒါကြောင့်အိန္ဒိယကြီးကျွန်တော်တို့ရဲ့ဒါဘာလို့ဆိုတော့နေနမိတ်ကြားမှာသူငင်းငင်းရေးရောဒီပါရေးရောနှစ်ခုလုံးကကျွန်တော်တို့အရေးပါတယ်လို့ကျွန်တော်မြင်တယ်မြန်မာနိုင်ငံအတွက်လေ
အိန္ဒိယဘက်ကကလတန်စီမံကိန်းအပြည့်အဝဖို့ဆောင်ရွက်နေချိန်မှာပဲရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောက်ဝါကအေးအေးရခိုင်လက်နက်ကိုင်နေနဲ့အစိုးရတိုက်ပွဲကြီးကြောင်းလုပ်ငန်းတွေနှောင့်နှေးမှုတွေရှိခဲ့ပါတယ်စီမံကိန်းလုံခြုံရေးအရာလဲစိုးရိမ်စရာတွေရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်း COVID-19 ကမ္ဘာကရောဂါအခြေအနေတွေကြောင်းနေဆက်အသွာလာတွေပိတ်ပြီးလုပ်ငန်းထိခိုက်မှုတွေရှိလာပါတယ်။အရင်ဆုံးအဖြစ်တော့နှစ်နိုင်ငံနေဆက်တည်ငြိမ်လာဖို့အတွက်အချိန်ယူဖြည့်ရှင်းရလိမ့်မယ်လို့နိုင်ငံရေးလေ့လာသူဦးမောင်မောင်ဆိုကပြောပါတယ်
။ဒီနှစ်ဖက်နေဆက်မှာရှိတဲ့ဒီတန်ဆာလဲနိုင်ငံပြဿနာကိုဆိုလို့ရှိရင်တော့စောင့်ကြည့်ရမယ်။ဘာဖြစ်လို့လဲဆိုတော့တမှုငွေနဲ့နာကတောင်းတန်းဒီတကြောမှာလေဒီကတဲ့သဘုံရှိရယ်အာတန်သဘုံရှိရယ်နာကသဘုံရှိရယ်ပေါ့အဲ့ဒီကဆိုတဲ့ဘရိုကာဖြစ်နေတဲ့အဖွဲ့ရှိတယ်ကျေခိုင်ပဲဒီကျဒီပလောကနဲ့ဆက်ဆက်တဲ့အီဂျန်မှာတော့ဘဝဒီတဲ့အီတနကန်ခွေရှိတာပေါ့နော်တဘုံခွေရှိတာဒီပြဿနာကနှစ်ဖက်ရှိနေတဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့ဖြည့်ရှင်းဖို့ကတော့ခက်ခဲနေတယ်လို့ထင်ပါတယ
်အိန္ဒိယကုမ္ပဏီတွေကမြန်မာဆက်သွယ်ရေးကဏ္ဍမှာ25ရာခိုင်နှုန်းဈေးကွက်ဝေစုရထားပြီးတရုတ်ကတော့သူ့ရဲ့ရန်ဝန်နဲ့ပိုလမအစီအစဉ်နဲ့ပြည်တွင်းလမ်းမဆက်သွယ်ရေးကဏ္ဍမှာဦးဆောင်နေရပါနှစ်နိုင်ငံကိုရှင်းကြည့်မှဆိုရင်2011ကနေ2019အထိအိန္ဒိယရဲ့မြန်မာပြည်တွင်းရင်းနှီးမြှုပ်နှံမှုက 3.8 ရာခိုင်နှုန်းပဲရှိရလို့ Business Line သတင်းဌာနကရှင်းတာခဲ့ပါတယ်။ဒါပေမဲ့အိန္ဒိယကမြန်မာကိုကုန်တင်ပို့ရပမာဏကတော့2019ထက်စာရင်25ရာခိုင်နှုန်းတိုးတက်လာပါတယ်။ကျွန်တော်ကတော့ဇောထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့ရပါ။